အမေရိကန်ဒုတိယနိုင်ငံရေးဝန်ကြီးဝန်ဒီရှာမင်းအနေနဲ့တရုတ်တာဝန်ရှိသူတွေနဲ့တွေ့ဆုံတဲ့အခါတရုတ်အမေရိကန်နှစ်နိုင်ငံပြိုင်ဆိုင်မှုတွေကနေပဋိပက္ခတွေအထိဥတည်မသွားအောင်အထင်းကုတ်တွေထားရှိလိုက်နာဖို့ပြောကြားသွားဖို့ရှိတယ်လို့အမေရိကန်တာဝန်ရှိသူတွေကပြောပါတယ်ဒူဝန်ဂျီဝန်ဒီရှာမင်ဟာတနင်္လာနေ့မှာတရုတ်နိုင်ငံတော်ကောင်စီဝင်နဲ့နိုင်ငံရေးဝန်ကြီးဖြစ်တဲ့ဝေါငီနဲ့မတွေ့ဆုံခင်စနေနေ့မှာအမေရိကန်အစ်မြင့်တာဝန်ရှိသူတွေကအခုလိုပြောကြားလိုက်တာပါအမေရိကန်တို့အနေနဲ့နှစ်နိုင်ငံပြိုင်ဆိုင်မှုတွေကနေပဋိပက္ခဖြစ်မှာကိုမလူလားကြောင်းနဲ့နှစ်နိုင်ငံဆက်ဆံရေးကိုတာဝန်ရှိရှိစီမံခန့်ခွဲနိုင်ဖို့အထင်းအကူတွေထားရှိစေခြင်းနဲ့လို့လည်းအဲ့ဒီအစ်မြင့်အရာရှိတွေကပြောပါတယ်American ဒုတိယနိုင်ငံခြားရေးဝန်ကြီးရှာမင်ဟာဒီကနေ့တနင်္ဂနွေနေ့မှာတရုတ်နိုင်ငံတင်ကျင်းမြို့ကိုရောက်ရှိမှာပါတရုတ်နိုင်ငံကိုမစ်ရှာမင်မရောက်ခင်တည်းအလို့မှာပဲတရုတ်နိုင်ငံခြားရေးဝန်ကြီးဝေါငီကနှစ်ဖက်ဆွေးနွေးတဲ့အခါမှာ American တို့ဘက်ကအပေါ်စည်းကနေဆက်ဆံပြောဆိုရင်လက်ခံမှာမဟုတ်ဘူးလို့ပြောပါတယ်တနင်္ဂနွေနေ့မှာအမေရိကန်ကာကွယ်ရေးဝန်ကြီးလွိုက်အော့စတင်ဟာလည်းစင်ကာပူ၊ဗီယက်နမ်၊ဖိလစ်ပိုင်ကိုသွားရောက်မှာဖြစ်တယ်လို့နိုင်ငံရေးဝန်ကြီးအန်တိုနီဘလင်ကန်ကအိန္ဒိယနိုင်ငံကိုသွားရောက်မှာဖြစ်ပါတယ်။အာရှဒေသမှာရှိတဲ့အမေရိကန်နိုင်ငံရဲ့ဩဇာလွှတ်မှုမှုကိုစိန်ခေါ်လာတဲ့တရုတ်တို့ရဲ့ပြန်ဆိုင်မှုအပေါ်မှာအမေရိကန်တို့တုံ့ပြန်ရင်ဆိုင်မှာဖြစ်ကြောင်းဒီခီးစဉ်တွေကပြသနေပါတယ်ရှင်။